ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယနေ့မှာပေါတော်မျိုးနယ်ကကျင်းချောင်းစခန်းစစ်တွေမျိုးကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခတဲစခန်းတွေကိုတွားရောက်ခဲ့ပါတယ်။စစ်တွေမျိုးကစခန်းတွေကိုတွားရောက်ချိန်မှာတော့စခန်းတွင်းနေထိုင်သူတွေရဲ့အခြေအနေတွေကိုမေးမြန်းပြီးအချက်အလက်တွေရယူခဲ့တယ်လို့သူနဲ့တွေ့ဆုံသူတွေကပြောပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစစ်တွေမျိုးကိုအင်ကာနေမွန်ရွယ်ပိုင်းကရောက်ရှိခဲ့ပြီးဗုဒ္ဓနေ့မှာတော့ပေါတော်မျိုးနဲ့ချိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမျိုးကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူလာကအခုလိုပြောပါတယ်
ဒီနေ့သူတို့ပေါင်းနိုင်လေ့ကျင့်ရတယ်ကြပါမယ်။လေ့နိုင်ငါ့ကမှပြီးပြီ။ဒီစခန်းကလိုအပ်ချက်တွေကိုမေးမယ်။အဲမေးပေမဲ့လေဖြည်းဖြည်းအကောက်တွေဆောင်ပေါ်လို့လောက်ပြေးနိုင်လိမ့်မယ်လို့တော့မပြောလည်းနဲ့ပေါ့နော်။အာဖြည်းဖြည်းနဲ့ပဲဖြစ်လာမှာပေါ့
။စခန်းရှိသူတွေကစခန်းတွင်အဝင်းထွက်လမ်းဖောက်လို့ပေးဖို့ပျက်စီးနေတဲ့နေအိမ်တွေ၊ရေတွင်းတွေ၊အိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရေလုံးကြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2022ခုနှစ်ပြိပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအင်ဂျီ151အိမ်ဘလူး900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပုလရွှေကအခုလိုပြောပါတယ
်ကျွန်တော်တို့မောင်တော့မတင်ရှိဘူးပေါ့အဲ့တော့သူကလေလာတော့လည်းကျွန်တော်တို့ပြောလိုက်တယ်ဒီမှာမဖြစ်တဲ့သူရှိတယ်အဲဈေးကတွေပါလေမသိနေရဘူးဆိုတော့လူတွေကတော့လုံးလုံးကြတယ်ပေါ့ဟိုမှာအိမ်ဆိုင်လေးမရှိတော့ဘူး
စစ်တွေဟိန္ဒူစခန်းမှာကြာရှိနေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21စုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗုဒ္ဓနေ့မနက်ပိုင်းမှာပေါတော်မျိုးနယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးစခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့များခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမျိုးကိုစတင်ရောက်ရှိတဲ့အင်္ဂါနေ့ကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်။ဒုတိယမှာရှိတယ်၊ဒုတိယမှာရှိတယ်၊ပုံနေမှာရှိတယ်၊ရောက်တော်မှာရှိတယ်အဲ့ဒီမှာအောင်စုစုအတွင်းလူရ9000လို့ဆက်ဆံလာရှိတယ်ဒီလိုရဲ့တော်ပါနေတဲ့လူတွေရောဒီအစိုးရကထပ်ပါလာတာမြင်နေတဲ့အကြောင်းဒီအများကြီးပါလေလုံလောက်လောက်ထပ်ပါဖို့တော့ကိုသတ်တော်မှနေကြောဖေဖော်ဝါရီလစက္ကန့်နေ့မှာသတ်တော်အပြည့်မှာဆင်းနေလို့ရှိပါတယ်အဲ့ဒီကနေဒီမှာအစိုးရကတော့တိတ်ကြောင်သွားမယ်ဆိုတော့ပြောရတယ်ဖြစ်ချက်
နောက်တစ်ချက်ကတော့စစ်ရှောင်းတွေအများဆုံးနေရာပြောင်းရေးအတွက်နှစ်သက်တိုက်ပွဲတွေရပ်ဆိုင်းစေဖို့လွတ်တော်မှဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်းပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားရတဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ
်နိုင်ငံကြတာရောက်တာအဲ့ဒီစစ်တပ်ကတခုဖြစ်တော့လို့ရှိနေအကျွမ်းမတော်ရှိရတော့အစိုးရကတရားမှားပါတယ်
။ပြည်내အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။အထူးကိုယ်စားလှယ်ဟာဗုဒ္ဓမင်းညမှာစစ်တွေမျိုးမှာအိပ်ပြီးစကားပြင်းနေအစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူး။အထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတင်းငင်ကွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ကျေးကောင်စီမှအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့တယ်လို့အော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတယ်အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်းတော်မျိုးတွေကိုတွားရောက်ခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်